ဒီနေ့ကျွန်တော်တို့ရဲ့ဝေကပွဲရုံးနဲ့နှာရှင်ရင်ဧပြီလ၁ရက်နေ့ကကျင်းပခဲ့တဲ့၂၀၁၀ခုကြာဖြတ်ဝေကပွဲမှာမဲလာပေးတဲ့မဲဆန္ဒရှင်ဦးရေတိတိတသားနေလို့နာဟာပြည်ထောင်စုဝေကပွဲကော်မရှင်နိုင်ငံရေးပါတီတွေနဲ့အရက်ဖွဲ့အဖွဲ့အစည်းတွေအားလုံးမှတာဝန်ရှိတယ်လို့ပြည်ရင်းဝေကပွဲလေးလာဆောင်ကြီးအဖွဲ့တွေကထောက်ပြကြပါတယ်။ဒီကြာဖြတ်ဝေကပွဲမှာမဲလာပေးသူဦးရေ ဒီနေ့ကျွန်တော်တို့ကဒီမိုကရေစီတကားပေါ့ပဲ။ဒါကျွန်တော်တို့မြင်တဲ့အော်နေကြတဲ့စကား။အဲ့မှာဒီဒီမိုကရေစီတကားပေါ့ပဲ။ဒါကျွန်တော်တို့မြင်တဲ့အော်နေကြတဲ့စကား။အဲ့မှာဒီဒီမိုကရေစီတကားပေါ့ပဲ။ဒါကျွန်တော်တို့မြင်တဲ့အော်နေကြတဲ့စကား။အဲ့မှာဒီဒီမိုကရေစီတကားပေါ့ပဲ။ဒါကျွန်တော်တို့မြင်တဲ့အော်နေကြတဲ့စကား။အဲ့မှာဒီဒီမိုကရေစီတကားပေါ့ပဲ။ဒါကျွန်တော်တို့မြင်တဲ့အော် ောက်ခိုင်မှာဗောတဲ့တော့ဒီရေကောက်ပဲကော်မရှင်ကဒီပွင့်လင်းမြင်တာမယ်ဗောနော်ပြီးတော့သူ့မှာလည်းဒီတင်မခံရမှုတွေကောင်းမှာဗောအဲနံပါတ်1ကသူကနံပါတ်1တောင်းဝင်ရှိလို့ပုဂ္ဂိုလ်ဗောနော်အဲနံပါတ်2ကတော့နိုင်ငံရေးပါတီဗောအရှင်ပြည်မဲ့နိုင်ငံရေးပါတီဗောနိုင်ငံရေးပါတီတွေနဲ့ကအမြဲတမ်းကျွန်တော်ပြောပါလေရှင်ပြန်တဲ့ကာလဒီရေကောက်ပဲကာလနော်အကျိုးကာလတွေမှာတော့သူတို့အရှင်ပြိုင်တာတွေကိစ္စမရှိဘူးမရွေးပါဘွယ်ပြီးတဲ့နောက်ပိုင်းမှာတော့မဲဒီကိုယ့်ရဲ့ဟိုမဲဆန္ဒနယ်ပဲဖြစ်ဖြစ်ကိုဒီပါတီရဲ့ area မှာဖြစ်ဖြစ်ပေါ့နော်ဒီပြည်သူလူထုကိုမဲအသိပေးအားတွေတော့လုပ်ပေးတင်တယ်ဆိုကျွန်တော်ကအမြင်ပြောရပေါ့နော်ဟိုငါပါတီကိုပဲမဲထည့်ဖို့ပဲမဲဆွဲတာထင်စာရင်ပေါ့နော်ဒါကျွန်တော်တို့ကတောင်းဆိုတယ်နောက်တစ်ချက်ကကျွန်တော်ဒီရက်ဖက်ဖွဲ့စည်းတွေပေါ့နံပါတ်1ကတော့ကော်မရှင်နံပါတ်2ကတော့နိုင်ငံပါတီနံပါတ်3ကတော့ရက်ဖက်ဖွဲ့စည်းပေါ့
2019ကြားပြည့်ရွေးကောက်ပွဲမှာပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်လစ်လက်မဲဆန္ဒနေတွေအတွက်မဲလာပေးမှု30ရာခိုင်နှုန်းကျော်ရှိပြီးပြည်နယ်လွှတ်တော်တွေကလစ်လက်မဲဆန္ဒနေတွေအတွက်မဲပေးမှုရာခိုင်နှုန်းကတော့50ရာခိုင်နှုန်းနီးပါးရှိတာပါဒီကြားပြည့်ရွေးကောက်ပွဲမှာမဲလာပေးသူတွေထဲလူငယ်တွေအင်မတန်နေတာတွေ့ရပြီးအမျိုးသမီးမဲဆန္ဒရှင်တွေများတာထူးထူးခြားခြားတွေ့ရတယ်လို့ဦးချမ်းညိအောင်ကဆိုပါတယ်
ဒီကောက်မဲပေးလာပေးတဲ့ဟာမှာထူးထူးခြားခြားကအမျိုးသမီးတွေအရင်များနေတယ်ကျွန်တော်တို့စောင့်ကြည့်တဲ့ချိန်မှာတော့ဘောနော်ဟို10ယောက်လာရင်အမျိုးသမီးက9ယောက်လောက်ဖြစ်နေအမျိုးသား3ယောက်လောက်ပဲတွေ့ရပါဘောနော်ပြီးတော့ကျွန်တော်တို့လိုလည်းပဲပေါ့လူလက်ပိုင်းပေါ့325ကနေတဲ့ဒီ45 50ဒီပေါ့နော်25ထပ်ပေါ့ဟုတ်ကဲ့အဲ့လူလက်ပိုင်းလူငယ်တွေကိုလည်းကျွန်တော်တိတ်မတွေ့ရဘူးပေါ့ကျွန်တော်ချောင်းတုံတို့ဂျင်းနဲ့ဒီမိုင်းကျူးတို့ဂျေးတီတို့အန်တို့မှာကျွန်တော်တို့တွေ့ရမျိုးမျှော်လင့်ခဲ့တယ်မူရောင်မှာလည်းကျွန်တော်တွေ့ရမျိုးကျွန်တော်မျှော်လင့်ခဲ့တယ်ပေါ့နော်ແລະກໍຫມໍລະໂຕປ່ຽນໃຫ້ແນ່ໂຕຈົນຫມ່ອນນິ່ງແກ່ແບບຕະແກງນີ້ຫຍາຍີ້ດີບໍຢາດັ່ງນັ້ນອັນເຫຼົ່າລຸງເງີດີລຸງເງີດີບໍ່ໄດ້ຢາໄປອະມຍຸດທະມີດີອະມຍຸດທະມີຈີ້ດີໂຕລະລະແອລະດ້ວຍຢາບໍເນາະ
ປີຣິນຍ້ວຍກောက်ປ່ວຍລີລາສ້າງຈີ້ຍີ້ອະເພ່ຫຼີອີ່ນີ້ຈາແບບຍ້ວຍກောက်ປ່ວຍຫຼີຈင်းບາແດຕະຫນາຍງານລົງກະມືຫນີ22ມືຫນີກະແມ່ຍຸງຫນີມາລີລາສ້າງຈີ້ມູຫຼີອຍາປີ້ແກ່ແດຍ້ວຍກောက်ປ່ວຍຫຼີແນ່ສາຍິນຍ້ວຍກောက်ປ່ວຍສາຍຍາອຍິນປ້ອມມູຫຼີແນ່ແດລູແລສູຈາບາແດဧပြီလ10ရက်နေ့2019ကြားပြည့်ရွေးကောက်ပွဲမှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့စီမံဆောင်ရွက်မှုတိုးတက်လာတာတွေ့ရသလိုအားနည်းချက်တချို့လည်းရှိနေသေးတယ်လို့ရွေးကောက်ပွဲလေ့လာဆောင်ကြည့်တဲ့ Peace and Justice မြန်မာအဖွဲ့ကမတ်ရွှေဝင်းကပြောပါတယ်
။ရွေးကောက်ပွဲကော်မရှင်အဖွဲ့ဝဲအတီးတီးရဲ့လုပ်ငန်းဆိုင်ရာစီမံခွင့်ဝဲတွေဟာလက်ရှိဈာတ်ရည်ကောက်ပွဲတိုးတက်လာတယ်လို့ပြောလိုက်ပြောနိုင်တယ်ပေါ့နော်။2015လက်ဒါပေမဲ့ပြည်ထောင်စုအဆင့်ရွေးကောက်ပွဲကော်မရှင်နဲ့ဒေသဆိုင်ရာရွေးကောက်ပွဲကော်မရှင်အဖွဲ့ဝဲတွေကြားဒီလုပ်ငန်းဆောင်မှုဟာတည်ငြိမ်နေဖြစ်ဘူးပေါ့နော်။ထိတ်ဆုံးမှုအားနေတာအဓိကတွေ့ရတယ
်ပြီးဆုံးသွားတဲ့ကြားပြည့်ရွေးကောက်ပွဲမှာနိုင်ငံရေးပါတီ24ခုကကိုယ်စားလှယ်လောင်းတွေနဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းစုစုပေါင်း94ဦးဝင်ရောက်ရှင်ပြိုင်ခဲ့တာဖြစ်ပြီးလက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်က6နေရာပြည်ခိုင်ဖြိုးပါတီက7နေရာရှမ်းတိုင်းနာမြဒီမိုကရေစီအဖွဲ့ချုပ်က6နေရာရခိုင်မျိုးသားပါတီက3နေရာလူမျိုးပေါင်းစုံဒီမိုကရေစီပါတီကြားပြည်နယ်က3နေရာအသီးသီးအနိုင်ရရှိခဲ့တာလည်းဖြစ်ပါရဲ့ရှင်